မြောက်ကိုရီးယားကပြစ်ထုတ်လိုက်တဲ့ပယ်ထင်းတုံးကြီးတစ်စင်းဟာဂျပန်နိုင်ငံနောက်ပိုင်းကိုကျော်ပြီးပစိဖိတ်သမုဒ္ဒရာထဲကျသွားတယ်လို့ဂျပန်စစ်ရေးကပြောတဲ့ကြောင်း NHK ဂျပန်သတင်းဌာနကကြေပါတယ်။ဒုံးကြီးအပြည့်အစီအပိုင်းစဖြစ်နိုင်တဲ့အရာတွေနောက်ကိုမကပ်ဖို့ဂျပန်စစ်ရေးကလူလူကိုတတိပေးထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကြီးဆန်သက်တာတွေကိုခက်စိတ်စိတ်လုပ်လာပြီးတဲ့နောက်သိနေကြခင်ကပဲကုလသမဂ္ဂကနေတန်ခတ်အရေးယူမှုအစ်စ်တွေချမှတ်ပြီးတဲ့နောက်တောက်ကြံနေမနဲ့ဆော့ဘိုင်းမှာအခုထပ်ပြီးဒုံးကြီးတစ်စင်းပြုတ်တဲ့သတင်းထွက်လာတာပါ။တောင်ကျန်နေကပြစ်ထုတ်တဲ့ပယ်ထင်းဒုံးကြီးဟာဂျပန်နိုင်ငံဘော်ကနေမြောက်ကိုရီးယားဒုံးကြီးကျော်ပြစ်တာ၆ကြိမ်လောက်ဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးပြစ်ထုတ်ခဲ့တာကဩဂုတ်လ29ရက်နေ့ကဖြစ်ပါတယ်။စက်တင်ဘာလ2ရက်နေ့ကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတလုံးကိုဖောက်ခွဲဆန်တက်တယ်လို့ကြေညာခဲ့ပါတယ်
။မြောက်ကိုရီးယားကအခုလိုမျိုးနောက်ထပ်မစ်ဆိုင်ဒုံးကြီးပြစ်လွတ်တဲ့သတင်းထွက်လာခဲ့နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုတွေထောက်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့တုန်းကဒီမြောက်ကိုရီးယားကအင်အားပြင်းမြေအောက်ဖောက်ခွဲဆန်တက်မှုကြီးကိုလုပ်ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့တုန်းကပဲပြင်းထန်တဲ့အရေးယူတန်ခတ်မှုတစ်ခုချမှတ်ခဲ့တာပါအမေရိကန်ကမြောက်ကိုရီးယားအပေါ်ဘလို့အရေးယူမလဲဆိုတာမပြောပေမဲ့တရုတ်သမ္မတရှီဂျင်းပင်နဲ့အနီးကပ်ဆက်သွယ်အထောက်ဆောင်ရနေပြီးတော့မကြခင်သိရမယ်လို့သမ္မတထရမ့်ကကြာသာစည်းကပြောပါတယ်အမေရိကန်မှာရှိနေတဲ့သူတွေအတွက်အင်မတန်မှလုံခြုံမှုရှိစေအောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ရှင်